နိုင်မာလာဆယ်နှစ်ကနေ၁၇ဆယ်နှစ်အထိကမ္ဘောဒီးယားနိုင်ငံဖနမ်ပင်မြို့မှာကျင်းပမဲ့အာဆီယံထိပ်သီးအစည်းအဝေးနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အတူတရုတ်ဝန်ကြီးချုပ်လီကာရှန်ငလဲတက်ရောက်မဲ့အကြောင်းကမ္ဘောဒီးယားနိုင်ငံကြီးဝန်ကြီးဌာနကအတည်ပြုပေးပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ကတော့အစည်းအဝေးတက်မယ်မတက်ဘူးဆိုတာအတည်ပြုပြောဆိုခြင်းမရှိသေးပါဘူး။အာဆီယံထိပ်သီးအစည်းအဝေးနဲ့အတူတရုတ်အာဆီယံ25ချိန်မြောက်ထိပ်သီးအစည်းအဝေးအာဆီယံဂျပန်25ချိန်မြောက်ထိပ်သီးအစည်းအဝေးအာဆီယံကုလသမဂ္ဂအစည်းအဝေးတွေအပြင်ဩစတြေးလျကနေဒါအိန္ဒိယစတဲ့ဆွေးနွေးဖက်နိုင်ငံတွေနဲ့အစည်းအဝေးတွေလည်းကျင်းပမှာပါကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုကူသရက်စ်နဲ့ကနေဒါနိုင်ငံဝန်ကြီးချုပ်ဂျက်စင်ထရူဒိုနဲ့လည်းအစည်းအဝေးကိုတက်ရောက်ပါလိမ့်မယ်မြန်မာနိုင်ငံဘက်ကစစ်ကောင်စီအကြီးကဲနဲ့နိုင်ငံခြားရေးဝန်ကြီးကိုအစည်းအဝေးတက်ဖို့ဖိတ်ကြားထားတာတော့မရှိပါဘူးနိုင်ငံရေးအရကိုစားမပြုတဲ့သူကိုပဲတက်ရောက်ဖို့အာဆီယံကဖိတ်ကြားထားပါတယ်အမေရိကန်သမ္မတအင်မြူရောကတော့ပြီးခဲ့တဲ့မေလဝါရှင်တန်မြို့မှာကျင်းပခဲ့တဲ့အာဆီယံအမေရိကန်ထိပ်သီးအစည်းအဝေးရဲ့သမိုင်းဝင်အောင်မြင်မှုတွေအရအရှိတော်အာရှဒေသနဲ့အာဆီယံကိုအဓိကထားရေးအတွက်ရေရှိကတိကဝတ်တွေကိုသမ္မတဘိုင်ဒန်ကထိုက်လောင်းအတည်ပြုမဲ့အကြောင်းပြောဆိုထားပါတယ်။အာဆီယံထိပ်သီးအစည်းအဝေးနဲ့အတူ18ချိန်မြောက်အရှိအာရှထိပ်သီးညီလာခံကိုလည်းကျင်းပမှာပါ။အာဆီယံထိပ်သီးအစည်းအဝေးပြီးအာဆီယံအလက်ကျဥက္ကဋ္ဌတာဝန်ကိုကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကရှင်းနှစ်အတွက်တာဝန်ယူမဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကိုလွှဲပြောင်းပေးမှာဖြစ်ပါတယ်